မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာခံမှန်းတာရထက်လျော့နေနိုင်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ကျင်းပတဲ့ဗန္ဓာရေးကော်မရှင်မှာပြောဆိုလိုက်ပါတယ်။ NLD အစိုးရလက်ထက်စီးပွားရေးတိုးတက်မှုနှုန်းထင်သာတာထက်လျော့နေနိုင်တာဟာအရင်အစိုးရအဆက်ဆက်ကချမှတ်ခဲ့တဲ့စီးပွားရေးမူဝါဒမှားယွင်းမှုတွေရဲ့အကျိုးဆက်ဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။မတ်ဆုမွန်ကတင်ပြမှာဖြစ်ပါတယ်။
ဟုတ်ပါတယ်ဒီကနေ့အောက်တိုဘာလ31ရက်နေ့နိုင်ငံတော်သမ္မတအိမ်တော်မှာဗန္ဓာရေးကော်မရှင်အစည်းအဝေးကျင်းပတဲ့အချိန်ဗန္ဓာရေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ကနိုင်ငံဗန္ဓာသုံးဆွဲမှုတွေမှာနိုင်ငံကိုအကျိုးပြုနိုင်တဲ့စီမံကိန်းတွေဘတ်ဂျက်တွေဖြစ်ဖို့အစိုးရဌာနဆိုင်ရာတွေဘက်ကတာဝန်ယူမှုတာဝန်ခံမှုနဲ့တာဝန်သိမှုအပြည့်အဝရှိဖို့အရေးကြီးတယ်ဆိုတာကိုလည်းသမ္မတကပြောဆိုခဲ့ပါတယ်အခုလိုသမ္မတဦးထင်ကျော်ရဲ့မြန်မာစီးပွားရေးနဲ့ပတ်သက်ပြီးပြောဆိုချက်အပေါ် UNFCCI မြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလုပ်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးအေးလွင်ကဒါဟာအရင်ခေတ်ဆက်ဆက်ကချမှတ်ခဲ့တဲ့စီးပွားရေးမူဝါဒမှားယွင်းမှုတွေရဲ့အကျိုးဆက်ဖြစ်တယ်လို့အခုလိုသုံးသပ်ပါတယ
်။တကယ်လို့ရင်ဆိုင်နေရတဲ့အပိုင်းကအရင်ရင်ကဆောင်ရွက်ခဲ့တဲ့စီးပွားရေးမူဝါဒတွေမှားယွင်းခဲ့တဲ့ပုံမှာပုံပြီးတယ်လို့ကျွန်တော်တို့လုပ်ငန်းရှင်တွေဘက်ကလည်းစီးပွားရေးမူဝါဒတွေပုံမှာအခြေခံပြီးလုပ်လို့ရတဲ့ဟာကိုလုပ်ပြီးတော့ညားလဲလုပ်လို့မရတဲ့ဟာကိုဖြစ်တယ်လို့ဖြစ်တဲ့နည်းနဲ့လုပ်တဲ့အကျိုးဆက်ကဒီနေ့ခံစားရတာကိုယ်လေးပြောရရင်တော့နိုင်ငံတော်စီးပွားရေးဘုံဘုတ်တက်မှုအစိုးရတက်တက်ချင်းကျွန်တော်စီးပွားကုသဝန်ကြီးကနော်ထုတ်ကုန်သုံးကတိုးမယ်ဆိုတဲ့စိတ်ကြမ်းတွေကိုပြင်ညာပြီးလုပ်တော်ညာလဲဒီနေ့ထိသူထုတ်ကုန်တိုးတက်တဲ့ပမာဏကိုရောက်ရှိအောင်မလုပ်နိုင်တဲ့အခြေကားတော့တိုင်းပြည်ရဲ့စီးပွားရေးကိုဆောင်ရွက်နေတဲ့လုပ်ငန်းရှင်တော်တော်များများကတရားမဝင်လုပ်ငန်းတွေပေါ်မှာကြုံမှုတွေလို့ဖြစ်တယ်
နောက်နိုင်ငံတော်ရဲ့လက်တလောစီးပွားရေးအခြေအနေပေါ်မှာလည်းစုစုပေါင်းပြည်တွင်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုတန်ဖိုး GDP ဟာခန့်မှန်းထားတာထက်လျော့နေနိုင်ပြီးစီးပွားရေးတိုးတက်မှုနှုန်းဟာလည်းခန့်မှန်းထားတာထက်လျော့နေနိုင်တာကိုတွေ့ရတယ်လို့ဗန္ဓာရေးကော်မရှင်ဥက္ကဋ္ဌသမရကပြောခဲ့ပါတယ်ဒီအပေါ်မှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီရဲ့အဖွဲ့ဝင်လည်းဖြစ်တဲ့ဦးအေးလွင်ကတော့အစိုးရအသည့်အနေနဲ့စီးပွားရေးမူဝါဒအသစ်တွေခိုင်မာစွာချမှတ်ပြီးပြက်ပြက်သားသားဆောင်ရွက်ဖို့လိုတယ်လို့အကြံပြုပါတယ်
အခုဆွမ်းအားလုပ်တဲ့လုပ်ငန်းတွေဒီလိုအသေးစားလက်စားတွေနောက် export import တည်တွင်းတာတွေလက်စားကုန်သွားမှုတွေအားလုံးကိုပုံမှန်လင်းလင်းကျွန်တော်တို့စိတ်မဆိုးကြီးမကွက်အထောက်ဖြီးတဲ့စနစ်ပြန်ရချင်တော့ပါအဲ့အမတ်တလင်းလုပ်ပြီးတော့အထောက်ကိုဖြီးလိုက်တဲ့အခါမှာမိမိတို့ရဲ့အပားတွေမိမိတို့ရဲ့မလုပ်သင့်မလုပ်ထားတဲ့လုပ်ထားတာတွေအဲလုပ်တာမှန်တယ်ချင်လို့မှားနေတာတွေကိုရဲရဲဝဲဝဲပြုတ်တင်ပြီးတော့အသစ်ပြန်လဲဘန်တလင်းလုပ်ပြီးတော့စီကန်းတကြစီးနဲ့ပေါင်းတဲ့တိတိကျကျဆောင်ရွက်နိုင်တဲ့စနစ်ကိုအများဆုံးအကောင့်တွေပို့ဖို့လိုသလိုဘုရားဆိုတဲ့တာဝန်ခံဖို့တာဝန်ယူဖို့ကအစိုးရဝန်ကြီးဌာနနဲ့မဟုတ်ပါဘူးပုဂ္ဂလိကလုပ်ငန်းရှင်တွေကလည်းသူတို့ရဲ့တာဝန်ခံမှုတာဝန်ယူဖို့ကိုဒီထက်ပို့ပြီးတော့ရဲရဲဝဲဝဲဆောင်ရွက်ဖို့အသင်းတွေကဥဆောင်ပြီးတော့လုပ်ပေးဖို့လိုပဲလို့ကျွန်တော်အကြံပြုကြည့်ကြပါတယ်
မြန်မာနိုင်ငံတွင်နိုင်ငံသားငွေလဲလှယ်နှုန်းမတည်ငြိမ်မှုတွေဘတ်ဂျက်လုံငွေပြမှုတွေအပါအဝင်ကုန်ထုတ်လုပ်မှုစားသုံးမှုဝယ်လိုအားရောင်းလိုအားအခြေအနေတွေအရငွေဖောင်းပွားမှုနှုန်းမြင့်မားလာတာကိုတွေ့ရှိရတဲ့အတွက်နိုင်ငံတော်အနေနဲ့ငွေရေးကြေးနယ်ပယ်မှာပြုပြင်ပြောင်းလဲမှုတွေလုပ်မယ်။နောက်အသေးစားလက်စားစီးပွားရေးလုပ်ငန်းရှင်တွေစက်မှုလုပ်ငန်းတွေအတွက်ငွေကြေးထောက်ပံ့နိုင်အောင်ဆောင်ရွက်နေတယ်ဆိုတာကိုလည်းသမ္မတကပြောဆိုခဲ့ပါတယ်။ဒီအပေါ်မှာတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့လိုတယ်လို့ဦးအေးလွင်ကထောက်ပြပါတယ်
ခြေကစောင့်ဦးဒီအားနေခဲ့လေတဲ့မလိုလားတဲ့ကုန်ချစိတ်ကြီးမလို့တဲ့မလို့တိုက်တဲ့မကောက်တဲ့မကောက်တိုက်တဲ့လမ်းကြီးတွေတံခါးကြီးတွေတောင်းမျိုးမျိုးပြပြီးတော့ကောက်နေတဲ့အတွက်မလိုလားတဲ့စိတ်ပူဆောင်စိတ်တွေကြီးမားပြီးတော့ဒီထဲမှာရှိတဲ့အလတ်စားအသေးစားထုတ်ကုန်တွေကတရားမွေလမ်းကြောင်းကနေတင်သွင်းတာတွေများနေပြီးတော့ဒီရင်းစက်မှုလုပ်မှုလုပ်ငန်းတွေကမရှင်နိုင်တဲ့အခါမှာ GDP တိုးတက်မှုတော့ကသင်တော့ဖြစ်မလာဘူးလို့ယူဆပါတယ
်ဒီကနေ့ကျင်းပတဲ့ဗန္ဓာရေးကော်မရှင်အစည်းအဝေးကိုတော့ဗန္ဓာရေးကော်မရှင်ဒုဥက္ကဋ္ဌနှစ်ဦးဖြစ်တဲ့ဒုသမ္မတဦးမြင့်စွေနဲ့ဒုသမ္မတဦးဟင်နရီဘန်ထရီယူဗန္ဓာရေးကော်မရှင်အတွေ့အမှုပြည်အောင်စုဝန်ကြီးဦးကျော်ဝင်းတို့ကဦးဆောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်